Hezbollah ဖွဲ့ကိုလက်ဦးမှုယူတက်ခတ်မှုဖြစ်အစ္စရေးကပြောဆိုလိုက်ပြီးလက်မနောနိုင်ငံတောင်ပိုင်းမှာဒီကနေ့စောပိုင်း၄ချောင်းကအပြင်းထန်တက်ခတ်ခဲ့ပါတယ်။ Hezbollah စစ်သွေးကြွတွေကတော့ပြီးခဲ့လာတဲ့ဗေရုတ်မြို့မှာထိတ်တန့်တံမှုတယောက်အစ္စရေးတက်ခတ်မှုကြောင့်သေဆုံးတဲ့ပေါ်လက်တုံပြန်တဲ့အနေနဲ့ရာနဲ့ချီတဲ့ရော့ကက်ဒုံးတွေ drone တွေပစ်ခတ်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။American Iran နဲ့ဒေတာရင်းကထောက်ခံသူစစ်သွေးကြွတွေပါဝင်လာပြီးစစ်ပွဲကျေပြန့်လာမှာစိုးရိမ်နေချိန်မှာပဲအပြန်အလှန်တက်ခတ်မှုတွေအပြင်းထန်ဖြစ်ခဲ့တာပါ။ဟက်စူလာဘက်ကရော့ကက်တွေမစ်ဆိုင်းတုံးတွေနဲ့အပြင်းထန်ပစ်ခတ်ဖို့စီစဉ်နေတာကြောင့်လက်ဦးမှုယူတက်ခတ်တာလို့အစ္စရေးစစ်တပ်ကပြောဆိုခဲ့တာပါ။အစ္စရေးကတက်ခတ်မှုနဲ့ပတ်သက်လို့ပြောဆိုပြီးမကြာခင်မှာပဲဟက်စူလာဘက်ထူထောင်သူတူဖြစ်တဲ့ဖူဝတ်ချူကအစ္စရေးရဲ့လေကြောင်းတက်ခတ်မှုအတွင်းတည်ဆုံးတဲ့ပုံမှာကနဦးလက်တုံပြန်တဲ့အနေနဲ့အစ္စရေးစစ်ပစ္စည်းအပြစ်မှတ်တွေကိုတက်ခတ်ခဲ့တယ်လို့လည်းဟက်စူလာဘက်ကပြောဆိုခဲ့တာပါ။နေလပိုင်းမှာတက်ခတ်မှုတွေရဆန်းခဲ့ပြီးတိကျထိခိုက်မှုအနည်းကျဉ်းသာရှိပေမဲ့တင်းမာမှုတွေတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ။